This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ24ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ24ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီးရီးသတင်းအနေဖြင့်ပင်လောင်းမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်ဒေသခံတွေစစ်ပေးရှောင်နေရတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းတောင်ပအိုဒေသပင်လောင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်ဒေသခံတွေစစ်ပေးရှောင်နေရတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ပင်လောင်းမြို့နယ်နမ်းပါမှုနဲ့ပင်စုံစတဲ့ကျေးရွာတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့ဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေဖီမြေကဖော်ပြပါဗျာ။ပင်လောင်းမြို့နယ်မှာစစ်ကောင်စီတပ်ပအိုးပြည်သူစစ် PNO နဲ့ကရင်နီတော်လိုင်းအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေတာလို့မြေပြင်အခြေအနေသိရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရွှေဖီမြေသတင်းဌာနကဖော်ပြထားတာဖြစ်ပါတယ်။အောက်တိုဘာ22ရက်ကပင်လောင်းမြို့နယ်ဆောင်းလန်းကျေးရွာကလေစိတ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ဆောင်းလန်းမိုင်းဖြတ်နဲ့လွယ်ဖီးကျေးရွာကဒေသခံတွေလည်းစစ်ပေးရှောင်နေရတယ်လို့သိရပါတယ်။ပင်လောင်းမြို့နယ်တောင်ပိုင်းရှမ်းကရင်နီနယ်စပ်တလျှောက်မှာရှိတဲ့မိုင်းဖြတ်လွယ်ဖီးမိုးဦးကျေးရွာတို့မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ်ပူးပေါင်းတပ်တွေကဝါလီတင်းထက်တောင်ပါရွာတို့မှာတက်ဆွဲထားတယ်လို့ဆိုပါတယ်စစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အော်တိုဘာလအတွင်းမှာပဲပင်လောင်းမြို့နယ်တဲကကျေးရွာ73ရွာကဒေသခံတွေစစ်ပေးရှောင်နေရတယ်လို့မြေပြင်သတင်းရင်းမြစ်တွေကပြောပါတယ်တိုက်ပွဲတွေကြောင့်ပင်လောင်းနဲ့ဖေကုံမြို့နယ်တွေမှာပဲအင်းလေးဒေသတောင်ပိုင်းစံကားကြီးရွာအုပ်စုကဒေသခံတွေလည်းစစ်ပေးရှောင်နေရတယ်လို့သိရပါတယ်။ပင်လောင်းမြို့ပေါ်မှာစစ်ရှောင်1000ဝန်းကျင်ရှိနေပြီးမြို့အနီးကကြီးရွာတွေမှာလည်းစစ်ရှောင်တွေရှိနေကစားဝတ်နေရေးအတွက်စံစီစားစတာတွေအဓိကလိုအပ်နေတယ်လို့စစ်ရှောင်နေသူတွေကပြောပါတယ်။လက်ရှိမှာစီဆိုင်ပင်လောင်းဖေကုံလမ်းပိုင်းကိုပိတ်ထားတဲ့အတွက်ဒေသခံတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ခင်ဗျာ။ဒုတိယစီးရီးသတင်းအနေဖြင့်ပြည်သူ့စစ်တပ်ဖွဲ့ဝင်အချို့ KIA ထံလက်နက်ချအလင်းဝင်တဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ကံပိုင်ဒီမြို့နယ်ပန်ဝါမြို့ကြားမှာရှိတဲ့တမူခုံးရွာကပြည်သူ့စစ်တပ်ဖွဲ့ဝင်အချို့လက်နက်အပြည့်အစုံနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ထံလက်နက်ချအလင်းဝင်လာတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။တမူခုံးရွာကပြည်သူ့စစ်တပ်ဖွဲ့ကတမူခုံးပြည်သူ့စစ်ဗိုလ်ဦးဆောင်ပြီးမနေ့အောက်တိုဘာ23ရက်နေ့မှာလက်နက်အပြည့်အစုံနဲ့ KIA ထံလက်နက်ချအလင်းဝင်လာခဲ့တာလို့စစ်ရေးသတင်းရင်းမြစ်ရဲ့ပြောဆိုချက်ကိုကိုးကားပြီးဒေတာတွင်သတင်းဌာနတစ်ခုဖြစ်တဲ့ 7 Stars News ကဖော်ပြပါဗျ။ပန်ဝါမြို့ကို KIA စစ်ကြောင်းတွေဝင်ရောက်လာချိန်မှာတမူခုံးရွာကထွက်ပြေးတိမ်းရှောင်သွားခဲ့ကြပြီးပန်ဝါကို KIA တပ်သိမ်းပြီးချိန်မှာရွာကိုပြန်လာကလက်နက်တွေနဲ့အတူအလင်းဝင်လိုက်ကြတာလို့သိရပါဗျ။တရုတ်မြန်မာနယ်စပ်ပန်ဝါမြို့ကို KIA, PDF, AA နဲ့ဂေါ်ရခါတပ်တွေပါဝင်တဲ့ပူးပေါင်းတပ်တွေကအော်တိုဘာလ18ရက်နေ့ညပိုင်းမှာအပီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးစစ်လက်နက်ပေါင်း900ကျော်ကိုသိမ်းဆည်းရရှိခဲ့တာဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာကမ္ဘိုင်ဒီမြို့အနီးကနယ်ကြားဆောင်တပ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေရာလက်ရှိမှာနယ်ကြားဆောင်တပ်1003တရင်ဌာနရဲ့ကာကင်းစခန်းတွေကိုသိမ်းပိုက်ထားနိုင်ပြီးတရင်ဌာနချုပ်ဆက်လက်တိုက်ခိုက်နေတာကြောင့်အနီးအနားမှာရှိတဲ့ကျေးရွာတွေကဒေသခံပြည်သူတွေအောက်တိုဘာ20ရက်နေ့ကစပြီးတိမ်းရှောင်နေကြရတယ်လို့လည်းသိရပါဗျာခင်ဗျာ ဆက်လက်ပြီး KNDF တရင်နှင့်နယ်မြေလုံခြုံရေးနဲ့စီရေးအတွက်ပြင်ဆင်နေတဲ့သတင်းကိုတင်ပြပေးပါမယ်။ကယင်နီပြည်ရဲ့မြို့တော်လိုက်ကော်မြို့ကိုအခြေပြုလှုပ်ရှားနေတဲ့ကယင်နီမျိုးသားများကာကွယ်ရေးတပ် KNDF တရင်အမှတ်2ကနယ်မြေလုံခြုံရေးနဲ့စီရေးပြင်ဆင်မှုတွေလုပ်နေတယ်လို့ထုတ်ပြန်ထားပါတယ်။ကယင်နီမျိုးသားများကာကွယ်ရေးတပ်တရင်အမှတ်2နယ်မြေလုံခြုံရေးနဲ့စစ်ရေးပြင်ဆင်နေမှုပုံရိပ်များဆိုပြီး KNDF Battalion 02သတင်းနှင့်ပြန်ကြားရေးကအောက်တိုဘာ23ရက်ညနေပိုင်းမှာအသိပေးလိုက်တာဖြစ်ပါတယ်။ဒေသအခြေစိုက်တော်လိုင်းတပ်တွေကလိုက်ကော်မြို့မှာရှိတဲ့ထောက်ပံ့ရေးတပ်ထပ်ပါရခွန်နှစ်နှစ်ထဲကိုရှော့တိုက်ဒရုန်းတွေနဲ့ပစ်ခတ်ခဲ့တာထိတွေ့တိုက်ပွဲတွေဖြစ်ခဲ့တာရှိခဲ့တယ်လို့သတင်းတွေထွက်နေပြီမဲ့ KNDF ဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးတဲ့အတွက်ခြေလုံးလက်လုံးလှုပ်ဆောင်နေတာဖြစ်နိုင်တယ်လို့စီးရေးလေလာစောင့်ကြည့်သူတွေကသုံးသပ်ပြောဆိုနေကြပါတယ်။ဒါအပြင်ကရင်နီမျိုးသားများကာကွယ်ရေးတပ်ဗျူဟာအမှတ်8ကိုတရင်အမှတ် 2930 တို့နဲ့ဇွန်လကလေးကတိုးချဲ့ဖွဲ့စည်းထားတာလည်းရှိပါတယ်။တပ်ဆိုင်ရာတပ်ဖွဲ့တွေတရင်အလိုက်စီးရေးလှုပ်ရှားမှုတွေရှိနေပြီးပင်လောင်းဘက်မှာတရင်အချို့တိုးချဲ့ထားတာရှိတယ်လို့လည်းကရင်နီတပ်ပေါင်းစုတာဝန်ရှိသူကဒေသတွင်းသတင်းဌာနအချို့ကိုအတည်ပြုထားပါတယ်။စစ်ကောင်စီဘက်ကဇူလိုင်လကစပြီးကရင်နီပြည်ဘက်ကိုထိုးစစ်ဆင်နေတာကြောင့်လိုက်ကော်ဒီမော့ဆိုလမ်းမကြီးကိုအသုံးမပြုကြသေးဖို့ KNDF တရင်နှစ်ကသတိပေးထားပါတယ်။လက်ရှိမှာလဲစစ်ကောင်စီနဲ့ပအိုးပြည်သူစစ် PNO ပူးပေါင်းအဖွဲ့တွေဟာပင်လောင်းမြို့နယ်ဘက်ကနေဖဲကုံဘက်ကိုစစ်ကြောင်း3ခုနဲ့ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေနေ့စဉ်နှီးပါဖြစ်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးဘုဒ္ဓလင်ဒေသတွင်စစ်ကောင်စီ၏တစားကံလုပ်ဖမ်းဆီးတပ်ဖြတ်မှုကြောင့်တေဆုံးသူ22ဦးထိရှိလာပြီဖြစ်ပြီးမိရှုခံရသည့်အိမ်နှင့်ကျောင်းအရေအတွက်380ကျော်ထိရှိလာပြီဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဘုဒ္ဓလင်ဒေသတွင်စစ်ကောင်စီ၏တစားကံလုပ်ဖမ်းဆီးတပ်ဖြတ်မှုကြောင့်တေဆုံးသူ22ဦးထိရှိလာပြီဖြစ်ပြီးမိရှုခံရသည့်အိမ်နှင့်ကျောင်းအရေအတွက်380ကျော်ထိရှိလာတယ်လို့အော်တိုဘာလအတွင်းမှာကျောင်းသားလက်ရုံးတက်တော် SAF ကအတည်ပြုထုတ်ပြန်ပါတယ်။ဘုဒ္ဓလင်ဒေသတွင်စစ်ကောင်စီ၏တစားကံလုပ်ဖမ်းဆီးတပ်ဖြတ်မှုကြောင့်တင်ဆောင်းသူ22ဦးအထိရှိလာပြီဖြစ်ပြီးမိရှုခံရသည့်အိမ်နှင့်ကျောင်းအရေအတွက်380ကျော်အထိရှိလာပြီဖြစ်ပါသည်။ခမ်းမန်းအင်အား100ခန့်ရှိသောစစ်ကောင်စီစစ်ကြောင်းသည်အနောက်မြောက်တိုင်းစစ်ဌာနချုပ်နမခမထွက်ရှိလာပြီးအော်တိုဘာလ6ရက်နေ့တွင်ဘုဒ္ဓလင်နယ်မြေအတွင်း၌စစ်ကြောင်းထိုး၍လေကြောင်းတိုက်ခိုက်မှုများဇက်တိုက်ပြုလုပ်လာခဲ့ပါသည်။အဆိုပါစစ်ကောင်စီစစ်ကြောင်းသည်နီးစပ်ရာရွာများမှပြည်သူများအားတစားကံအဖြစ်ဖမ်းဆီးခေါ်ဆောင်သွားခြင်းပေါ်တာဆွဲခြင်းရွာကိုမိရှို့ခြင်းများကိုပြုလုပ်ခဲ့ပြီးအော်တိုဘာလ12ရက်နေ့တွင်ဘုဒ္ဓလင်မြို့ရင်းရှိဈေးဆိုင်အိမ်တအိမ်တွင်9နှစ်အရွယ်ကလေးငယ်တဦးအပါအဝင်ပြည်သူ6ဦးကိုတပ်ဖြတ်ခဲ့ပါတယ်လို့ဖော်ပြပါတယ်။အော်တိုဘာလ12ရက်နေ့တွင်ငပရင်းရွာအားလေကြောင်းတိုက်ခိုက်မှု8ကြိမ်ပြုလုပ်ခဲ့သည့်အပြင်အော်တိုဘာလ13ရက်နေ့တွင်ဘုဒ္ဓလင်မြို့နှင့်မြောက်ကြီးရွာတွင်ပြည်သူ10ဦးကိုထပ်မံတပ်ဖြတ်ခဲ့သည့်အပြင်စီပါရွာမှပြည်သူ10ဦးကိုတစားကံအဖြစ်ထပ်မံဖမ်းဆီးခေါ်ဆောင်သွားခဲ့ကာစီပါရွာကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အော်တိုဘာလ18ရက်နေ့သတင်းကြွလာပြင်းနေ့တွင်စီပါရွာ၌အမျိုးသား5ဦးအမျိုးသမီး3ဦးကိုလူမဆန်စွာရရက်ဆက်ဆက်တပ်ဖြတ်၍ခေါင်းဖြတ်ခြင်းခြေလက်များဖြတ်ခြင်းအရေးကုန်ဆုတ်ခြင်းအမျိုးသားလိန်အင်5ကိုဖြတ်၍အမျိုးသမီးရုပ်အလောင်း၏ဗစက်တွင်းထည့်ထားခြင်းများပြုလုပ်ပြီးအဆိုပါရုပ်အလောင်းများကိုထန်းလက်ကခြံစည်းရိုးတွင်စိုက်ထူထားခြင်းများပြုလုပ်ခဲ့တယ်လို့သိရပါတယ်။အော်တိုဘာလ18ရက်နေ့တွင်ညောင်ကန်ရွာအားလေကြောင်းမှ6ကြိမ်ဟာဝေဇာဖြင့်6ကြိမ်ပြစ်ခတ်တက်ခတ်ခဲ့ပြီးအော်တိုဘာလ20ရက်နေ့တွင်တခုတ်တနယ်ရွာနှင့်ဂွေးပင်ကျင်းရွာအားလေကြောင်းတက်ခတ်မှု6ကြိမ်ပြုလုပ်ခဲ့ပါတယ်။အော်တိုဘာလ21ရက်နေ့တွင်ဆိုင်ပြင်းလေးရွာကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။လက်ရှိတွင်ရရှိထားသောစင်းများအရာအပြစ်မဲ့ပြည်သူ22ဦးကိုတပ်ဖြတ်ထားပြီး50ဦးခန့်ဖမ်းဆီးထားသည့်အပြင်တက်လိုင်းစီပါကျွဲတီချောင်းဆယ်ဝရွာသည့်ဆယ်ဝရွာဟောင်းအိုင်မောင်းချောင်းဆိုင်ပြင်းလေးရွာများရှိအိမ်နှင့်ကျောင်းများကိုဇက်တိုက်မီးရှို့ဖျက်ဆီးလျက်ရှိပါれခမဆက်လက်ပြီးရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့၁ရဲ့သတင်းအချက်လက်တွေကိုဆက်သွယ်အတည်ပြုပြီးမှထုတ်ပြန်ဖို့တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့၁ရဲ့သတင်းအချက်လက်တွေကိုတပ်ဖွဲ့ရဲ့တရားဝင်စာမျက်နှာနဲ့သတင်းနှင့်ပြန်ကြားရေးတာဝန်ခံကိုဆက်သွယ်အတည်ပြုပြီးမှထုတ်ပြန်ပေးကြဖို့တိုက်တွန်းထားပါတယ်။သတင်းအချက်လက်ထုတ်ပြန်တာနဲ့ပတ်သက်လို့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1ကမနေ့အောက်တိုဘာ23ရက်မှာကြီးညာချက်တစ်စောင်ထုတ်ပြန်ပြီးအတိပေးတိုက်တွန်းလိုက်တာဖြစ်ပါတယ်။မီဒီယာများနဲ့တော်လိုင်းအင်အားစုများအနေနဲ့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1ရဲ့စီးရဲလှုပ်ရှားမှုသတင်းအချက်လက်တွေကိုသတင်းနဲ့ပြန်ကြားရေးတာဝန်ခံထံဆက်သွယ်အတည်ပြုပြီးမှကြီးညာကြဖို့တိုက်တွန်းလိုက်တာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရ ရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တရဲ့စစ်ရေးသတင်းလှုပ်ရှားမှုများနဲ့သတင်းထုတ်ပြန်ချက်တွေကိုတပ်ဖွဲ့ရဲ့တရားဝင်စာမျက်နှာများသတင်းနှင့်ပြန်ကြားရေးတာဝန်ခံတို့ကတရားဝင်ထုတ်ပြန်ကြေညာသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်အခြားရင်းမြစ်တွေကတဆင့်ထုတ်ပြန်တဲ့တပ်ဖွဲ့နဲ့သက်ဆိုင်တဲ့ဘယ်သတင်းအချက်လက်ကိုမဆိုတပ်ဖွဲ့အနေနဲ့တာဝန်ခံတာဝန်ယူမှာမဟုတ်ဘူးလို့လည်းအသိပေးထားပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့ရဲ့ထုတ်ပြန်ကြေညာချက်များပြည်သူလူထုများသို့အသိပေးလှုပ်ရှားမှုများနဲ့တပ်ဖွဲ့ရဲ့သဘောထားတွေကိုပြည်သူဆက်ဆံရေးအဖွဲ့ကတာဝန်ယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တစ်ကထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပိုင်းကြုံမြို့နယ်ကရင်လူငယ်အစည်းအရုံးနှစ်ပတ်လည်အစည်းအဝေးကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားစီယုံတမဟာခွန်ဖန်ခိုင်ပိုင်ကြုံမြို့နယ်ကရင်လူငယ်အစည်းအရုံးပထမအကြိမ်နှစ်ပတ်လည်အစည်းအဝေးကိုအောက်တိုဘာ19ရက်နေ့ကပိတခကျေးရွာမှာကျင်းပခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။ဒါဟာဖန်ခိုင်မှာဒုတိယအကြိမ်မြောက်ကျင်းပခဲ့တဲ့ပိုင်ကြုံမြို့နယ်ကရင်လူငယ်အစည်းအရုံးကွန်ကရစ်အပြီးမှာကျင်းပခဲ့တဲ့နှစ်ပတ်လည်အစည်းအဝေးလို့နားလည်ရပါတယ်။အခမ်းအနားမှာပိုင်ကြုံမြို့နယ်ကရင်လူငယ်အစည်းအရုံးဖွဲ့စည်းတည်ထောင်ခြင်း6နှစ်ပြည့်နှစ်ပတ်လည်နေ့အဖြစ်စုတောင်းပွဲအပါအဝင်ပိုင်ကြုံမြို့နယ်ကရင်လူငယ်အစည်းအရုံးရဲ့ရှေ့လုပ်ငန်းစဉ်အကောင့်ထဲပေါ်ဆောင်မှုနဲ့တနစ်တာလှုပ်ရှားဆောင်ရွက်မှုတွေဆွေးနွေးခဲ့ပြီးတက်ရောက်လာတဲ့ခေါင်းဆောင်တွေနဲ့လူငယ်ကိုယ်စားလှယ်တို့ကသုံးသက်အကြံပြုတာတွေလုပ်ခဲ့တယ်လို့သိရပါတယ်။နှစ်ကုံအစည်းအဝေးမှာကရင်လူငယ်အစည်းအရုံးဗဟိုကတွဲဘက်အတွင်ရင်မှုနဲ့စောအဲထီကော်ဖအန်ခရိုင်ကရင်လူငယ်အစည်းအရုံးအတွင်ရင်မှုစောဝင်းမိုးပိုင်ကြုံမြို့နယ်တွဲဘက်အတွင်ရင်မှုဘရိုစောပုလူတရားသူကြီးဘရိုမန်းဆန်ရွှေမြင့်ပိုင်ကြုံမြို့နယ်ကရင်လူငယ်အစည်းအရုံးအကြံပေးပုဂ္ဂိုလ်ဗိုလ်ကြီးစောပိလေးနဲ့ဘရိုနန်းကျင်စိန်တို့ကအားပေးစကားနဲ့လမ်းညွန်စကားပြောကြားခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။ဒီအစည်းအဝေးကိုကရင်မျိုးသားအစည်းအရုံးဗဟိုကပညာပေးစည်းရုံးရင်းနဲ့ဖွဲ့စည်းတည်ဆောက်ရေးလုပ်ငန်းကော်မတီကဆ ्याम နော်အေဖော်ဝါပိုင်ကြုံမြို့နယ်ရုံးတိုင်မူဘရိုနော်အေနေပါတမူဆိုမူမြို့နယ်ကရင်လူငယ်အစည်းအရုံးနဲ့ကရင်မျိုးသမီးအစည်းအရုံးကျင်းနယ်ကရင်လူငယ်အစည်းအရုံးအလုံးမှုဆောင်ကော်မတီဝင်များလူငယ်ကိုယ်စားလှယ်များကျင်းနယ်ဥက္ကဋ္ဌနှင့်အုပ်ချုပ်ရေးမှူးများရမိရဖများအပါအဝင်လူဦးရေ250ခန့်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာRadio NUG မှဆက်လက်အတန်လွင့်ပေးနေပါတယ်။စီးရီးသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2024ခုနှစ်အောက်တိုဘာလ24ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ European Union European External Affairs ဘက်ထွေထွေတွင်ရမူ Mr. Stefano Sanio နဲ့မြူသားညညရဲ့အဆိုအရနိုင်ငံခြားရေးဝန်ကြီးဒေါ်စမအောင်တို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ European Union European External Affairs ဘက်ထွေထွေတွင်ရမူ Mr. Stefano Sanio နဲ့မြူသားညညရဲ့အဆိုအရနိုင်ငံခြားရေးဝန်ကြီးဒေါ်စမအောင်တို့တွေ့ဆုံခဲ့ကြောင်းကိုအောက်တိုဘာ23ရက်မှာ European Union European External Affairs ဘက်ထွေထွေတွင်ရမူ Mr. Stefano Sanio က၎င်းရဲ့ Twitter စာမျက်နှာမှာရေးသားဆိုထားပါတယ်။ပြည်သူတွေရဲ့တန်ကိုကြားပြီးတမိုးထားရတဲ့မြန်မာနိုင်ငံမှာအလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပံ့ပိုးကူညီဖို့ဒေါ်စမအောင် NUG နဲ့ကြိုးရှိတဲ့တွေ့ဆုံမှုလို့ဆိုထားပါတယ်။ရောဘတ်သမဂနိုင်ငံခြားရေးဌာနထွေထွေတွင်ရမှုဖြစ်သူမစ္စတာစတက်ဖနိုဆန်နီယိုနဲ့ယူသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်တို့ဟာ2022ခုနှစ်ဒီဇင်ဘာလကလည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံခဲ့ပါသေးတယ်ရှင်။တော်လိုင်းမှာဘာသာရေးအစိုးရမှုတွေကျင်းမြောင်းတဲ့မြူသားရေးဝါဒတွေကိုဘေးဖဲ့ထားကြရမယ်လို့ဒုဝန်ကြီးခွန်စောဘူးဆိုတဲ့အကြောင်းအရာကိုလည်းတင်ပြပေးပါမယ်။တော်လိုင်းမှာဘာသာရေးအစိုးရမှုတွေကျင်းမြောင်းတဲ့မြူသားရေးဝါဒတွေကိုဘေးဖဲ့ထားကြရမယ်လို့ဒုဝန်ကြီးခွန်စောဘူးကအော်တိုဝါလာတွင်မှာ၎င်းရဲ့ဆိုရှယ်မီဒီယာမှာဆိုထားပါတယ်။လူထုဝန်ဆောင်မှုပေးခြင်းဟာအစိုးရတရရဲ့အဓိကအလုပ်ဖြစ်တဲ့ညံ့ရေးလှုပ်ဆောင်နိုင်စွာချိန်စားပြီးလုပ်ကြရမယ်။လေ့လာသင်ယူကြမယ်။လက်တွေ့ကျတဲ့အိမ်မက်တွေကိုလက်တွေ့ကျကျအကောင်အထည်ဖော်ကြမယ်။တော်လိုင်းမှာဘာသာရေးအစိုးရမှုတွေကျင်းမြောင်းတဲ့မြူသားရေးဝါဒတွေကိုဘေးဖယ်ထားကြမယ်လို့ဆိုပါတယ်။လက်ရှိမှာမြူသားညီညွတ်ရေးအစိုးရဟာပြည်သူ့အုပ်ချုပ်ရေးလုပ်ငန်းစဉ်နဲ့ပြည်သူဝန်ဆောင်မှုများပေးအပ်ခြင်းကိုစိုးမိုးဒေတာများမှဆောင်ရွက်လျက်ရှိပါတယ်ရှင်။မိထီလာထောင်တွင်တောက်သုံးရေးတန်ရှိမှုမရှိသဖြင့်အချင်းနောင်မှရောင်းချသောတောက်ရေးတန်မှုများကိုမြန်မာငွေ1500ကျပ်ထိဈေးကြီးပြီးဝယ်တောက်သုံးနေရတဲ့တင်ကိုဆက်လက်တင်ပြပေးပါမယ်။မိထီလာထောင်မှာတောက်သုံးရေတန့်ရှိမှုရှိတာကြောင့်အချင်းနာမရောင်းချတဲ့တောက်ရေတမှုတွေကိုမြန်မာကျပ်ငွေ1500အထိဈေးကြီးပေးဝယ်တောက်သုံးနေရတယ်လို့ အောက်တိုဘာ24ရက်မှာမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံကျင်းသားများခွင့်ရ BBNM ကတရားဝင်အသိပေးဆိုထားပါတယ်။မန္တလေးတိုင်းမိထီလာကျင်းသားတွေတောက်တုံးရင်တန့်ရှင်းမှုမရှိ၍ကျင်းသားတွေပြည်သည့်ရင်းနှွေးကိုသာအေးအေးခံ၍တောက်တုံးနေကြရကြောင်းစုံစမ်းသိရှိရပါတယ်။ကျင်းသားတွေရေသန့်ဆက်တက်ဆင်ထားတော့လဲဆက်မမကြခဏပြက်နေသည့်ပြင်ရင်းကြီးများမကြခဏတက်လျက်ရှိပြီးတောက်ရေသန့်တောက်ချင်သူများအနေနဲ့အချင်းနာမရောင်းချသောတောက်ရေသန့်မှုများကိုမြန်မာငွေ1500ကျပ်ထိဈေးကြီးပေးဝယ်တောက်နေရကြောင်းစီစစ်တွေ့ရှိရပါတယ်။ရေသန့်ဈေးကြီးတဲ့အတွက်တောက်ရေသန့်ဝယ်မတောက်နိုင်သည့်သူများမှာထောင်ကပေးသည့်ရေကိုသာကျိုးချက်တောက်သုံးနေကြရပါတယ်လို့ဆိုပါတယ်။လက်ရှိမိထီလာအချင်းနောက်တွင်တောက်သုံးရေသားမကချိုးရေများမှလည်းမလွန်ငှား၍ထောင်ပြင်ပမှရေများကိုဝယ်ယူပြီးချိုးကြရကရေကားတစ်စီးကိုမြန်မာငွေ6000ကျပ်ထိပေးကြရပြီးနှစ်ရက်ကိုတစ်ချိန်ခန့်အနည်းဆုံးဝယ်ယူကြရတယ်လို့ဖော်ပြပါတယ်။ချိုးရေမလုံလောက်သည့်အတွက်နောက်ဆက်တွဲရနာခဲ့သူသောရေပြားပြဿနာများလည်းဖြစ်ပေါ်နေပြီးမိထီလာထောင်နှင့်ဆရာဝန်နှင့်ထောင်ဆေးရုံရှိသည့်ဖြင့်ကျင်းသားချင်းလူများခက်ခဲမှုများစွာရင်ဆိုင်နေရတဲ့ဖြင့်ကျမရင်ဆောင်ရှားမှုများပဲလုံလောက်စွာမရနိုင်သည့်ခြေနေများကိုရင်ဆိုင်နေကြရတယ်လို့သိရပါတယ်။လက်ရှိမိထီလာကျင်းတော်တွင်နိုင်ငံကျင်းသားချင်းလူများပါဝင်ကျင်းသား900ဝန်းကျင်ကဖမ်းဆီးထိန်းသိမ်းခံထားရပါတယ်ရှင်။ဒေါ်မီမီဝင်းဖက်ရဲ့ယတနာပစ္စည်းများကိုပိုင်ဆိုင်ခွင့်ရရှိမယ်။ To the Endpoint Campaign Target လက်မှတ်ဆောင်ရည်လိုအပ်ချက်ရှိနေသေး၍ဝိုင်းဝန်းပေးရန်တိုက်တွန်းတဲ့တရင်ကိုတင်ပြပေးပါဦးမယ်။ဒေါ်မီမီဝင်းဘက်ရဲ့ယတနာပစ္စည်းများကိုပိုင်ဆိုင်ခွင့်ရရှိမဲ့ To the Endpoint Campaign Target လက်မှတ်ဆောင်ရည်လိုအပ်ချက်ရှိနေသေးတာကြောင့်ဝိုင်းဝန်းပေးကြဖို့အောက်တိုဘာ24ရက်မှာຫນွေဦးမြန်မာအသင်းကအသိပေးဆိုထားပါတယ်။တော်လိုင်းကိုထောက်ပို့ရင်ဆရာမကြီးဒေါ်မီမီဝင်းဘက်ရဲ့ယတနာပစ္စည်းများကိုပိုင်ဆိုင်ခွင့်ရရှိမဲ့ To the Endpoint Campaign ကိုဂျီမန်ထောင်းရဲ့လက်မှတ်ဆောင်ရည်မပြည့်သေးတဲ့အတွက်အောက်တိုဘာလ30ရက်နေ့အထိရပ်တိုးခွင့်ပြုပါခင်ဗျာလို့ဆိုပါတယ်။ Target လက်မှတ်ဆောင်ရည်တစ်ထောင်မှာ928ဆောင်းထိပဲရောက်ရှိသေးတာမို့လကုံအမီအောင်မြင်စွာပြီးဆုံးနိုင်ဖို့ကမ်ပိန်းလေးမှာဝိုင်းဝန်းပါဝင်ပေးကြဖို့တိုက်တွန်းထားပါတယ်ရှင်။ဆိုင်ကလုံးမုန်တိုင်းကြောင့်မြန်မာပင်လယ်ပြင်နဲ့ကယူရန်ဒေသတွေမှာငါးဖန်ထွက်တာတွေရနာထားဖို့ MOHADM 3ပေးတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။မင်္ဂလာပင်လယ်မှာဖြစ်ပေါ်ခဲ့တဲ့လိပ္ပာနဲ့ရေဝဟာအားကောင်းတဲ့ဆိုင်ကလုံးမုန်တိုင်းဖြစ်ရောက်ရှိနေတဲ့အတွက်မြန်မာပင်လယ်ပြင်နဲ့ကယူရန်ဒေသတွေမှာလှိုင်းကြီးပြီးလေပြင်းတိုက်တာတွေဖြစ်ပေါ်နိုင်တဲ့အတွက်ကနီကံဝေးရေလုံသားတွေအနေနဲ့ပင်လယ်ပြင်မှာငါးဖန်ထွက်တာခိတရနာထားတဲ့လို့ NGO လူသားချင်းစာနာထောက်ထားရေးနဲ့ BNN ဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာန MOHADM ကဒီကနေ့အောက်တိုဘာ24ရက်မှာသတိပေးချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာမိုးလေဝသဌာနရဲ့ခန့်မှန်းချက်တွေအရမင်္ဂလာပင်လယ်အရှေ့လေပိုင်းမှာဖြစ်ပေါ်ခဲ့တဲ့လေပြင်းနဲ့ရေဝန်းဟာဒီကနေ့မနက်ပိုင်းမှာပုံမအားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းဖြစ်ရောက်ရှိလာတယ်လို့ဆိုပါတယ်။အဲ့ဒီအားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းဟာနပ်ဖန်အော်တိုဘာလ25ရက်နေ့မှာအိန္ဒိယနိုင်ငံအော်ရင်တာကမ်းခြေမြောက်ပိုင်းကိုတနအီ65မိုင်ကနေ85မိုင်ခန့်နဲ့ဖြတ်ကျော်ဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီမုန်တိုင်းဟာမြန်မာနိုင်ငံဘက်ကိုဥတီ၍ရလာမဟုတ်ပေမဲ့မုန်တိုင်းရှင်ကြောင့်မြန်မာကမ်းရိုးတန်းတစ်လျှောက်လိုင်းကြီးရာကနေအလွန်လိုင်းကြီးနိုင်ပြီးလေတိုက်နှုန်းဟာလည်းတနအီကို25မိုင်ကနေမိုင်40ခန့်အထိတိုက်ခတ်နိုင်တဲ့အတွက်ကန်နီကန်ဝေးရေလုံသားတွေအနေနဲ့ပင်လယ်ပြင်မှာငါးဖန်ထွက်တာခိတရန်နာထားဖို့ MOHADM ကအကြံပြုထားတာဖြစ်ပါတယ်။မုံတိုင်းဟာအိန္ဒိယနိုင်ငံကမ်းခြေဘက်ပိုမိုနီကက်စွာရွေလျားသွားတဲ့အတွက်မြန်မာနိုင်ငံဒေသတော်များများမှာမိုးရွာသွန်းမှုတိတိတသားပြန်လဲရောကျသွားနိုင်ပေမဲ့ဒီကနေ့အောက်တိုဘာ24ရက်နေ့မှာရန်ကုန်တိုင်း၊ AR တိုင်း၊စကိုင်းတိုင်းအောက်ပိုင်း၊တနင်္သာရီတိုင်း၊ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာဒီဟာကျဲကျဲမိုးထချုံရွာနိုင်တယ်လို့အသိပေးထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်အော်တိုဘားလ25ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းမှာအရှိအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အနောက်တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ပင်လယ်ပင်လယ်အော်အခြေအနေကတော့ပင်လယ်ပင်လယ်အော်မြောက်ပိုင်းနဲ့ကပ်ပီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကြံပင်လယ်ပင်လယ်အော်မှာတိမ်အသင့်တင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပင်လယ်အော်အနောက်မြောက်ပိုင်းကိုရောက်ရှိလာတဲ့မုန်တိုင်းငယ်ဟာဆိုင်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိလာနိုင်ပြီးအိန္ဒိယနိုင်ငံအော်ဒိတ်တာကန်ချေပေါ်ဖြတ်ကျော်နိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်၊ AR တိုင်း၊စကိုင်းတိုင်း၊ကချင်ပြည်နယ်နဲ့ရန်ကုန်တိုင်းကိုကိုကျွန်းတို့မှာနေရာစိတ်စိတ်၊ပဲခူးတိုင်းနေပြည်တော်မကွေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာနေရာကျကျနဲ့ကြံဒေသတွေမှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာပင်လယ်ပြင်မှာလေဟာတောင်အနောက်တောင်ဘက်ကနေတနအာရီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ရှိနိုင်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့မြို့သမီးကဏ္ဍအစီအစဉ်မှာ တော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း132ကိုဖလော်ရာဟမ်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးသမီးကန်နာမှာ Miss Grandma လီရင်သမ်းများစီတိုးဆိုတဲ့သတင်းဆောင်မလေးကိုကျမဖတ်ကြားလိုပါတယ်ညညာဆိုအိမ်နေရင်းနဲ့ကျဲလောင်းစွာမြည်ဟင်းနေတဲ့လီရင်သမ်းများကပြည်သူတွေရဲ့အနာဂတ်ကိုဖျက်ဆီးလျက်ရှိနေကြတယ်။တိုင်းပြည်ရဲ့အနာဂတ်ဆိုတာပေါင်900အားနဲ့မြည်ဟီးပြီးပျောက်ွယ်နေတဲ့လေရင်သံလည်းမဟုတ်သလိုပြည်သူတွေတောင်းပြိုကမ်းပြိုမဲပေးခဲ့တဲ့ပြည်သူအစိုးရပြည်သူတွေရဲ့ဘဝကသာတိုင်းပြည်ရဲ့အနာဂတ်ပါ။အခုတော့ရက်ဆက်လာတဲ့ဖက်စစ်အကြမ်းဖက်များရဲ့အနိုင်ကျင့်မှုတွေကတော့တနေ့တစ်မျိုးမယိုးနိုင်တဲ့လူစိတ်ကင်းမဲ့သူများဖြစ်နေကြပါပြီ။ပြည်သူအပေါ်လုံရက်များကမကြည်ဝန်စရာပါ။အဖြစ်ပြက်များကပြည်သူအသေးနှလုံးမှစစ်ခွေးများကိုမုံတီးယွန်ရှာသည့်စိတ်ကပိုလို့ကိုဒဏ်ရာတွေအထက်ထက်ဖြစ်ခဲ့ရပါပြီ။ပြည်သူတွေအတွက်တစ်ခဏတာမျက်စိပဓာတာဖြစ်ဖွယ်အလှတရားတွေကဘသူကိုများကိုစားပြုနေတာပါလေ။ကျမတို့ပြည်သူတွေရခိုင်နှစ်ပေါင်း၁၀ချီချိန်ကစလို့ယနေ့အချိန်ထိအပြစ်မဲ့ပြည်သူများမှာဥပဒေရလည်းမရှိစနစ်ကလည်းမရှိအာဏာရှင်ကြိုများရဲ့မတရားဖမ်းဆီးတပ်ဖြတ်ခြင်းများကသာပြည်သူအတွက်မမေ့နိုင်တဲ့ပုံနှိပ်တွေပါပဲ။အဲ့ဒီအတွက်ကဘာတိအောင်မြမဟစ်ဆိုပြီးကိုစားပြုအော်ဟစ်ပေးသူတွေဘလောက်များနေပြီလဲ။ယနေ့ချိန်မှာကျမအတွက်အရာရာကိုမုဒိတာပွားနိုင်သူတယောက်တော့မဟုတ်ပါဘူး။တရားမျှတခြင်းဆိုတဲ့ခေါင်းစဉ်အောက်မှာပြည်သူအယောက်ချင်းစီတိုင်းရဲ့ဘဝတွေကိုလွတ်လပ်စေခြင်းနဲ့ဘဝလုံခြုံမှုကိုလူတိုင်းရစေခြင်းနဲ့ဒီအချက်တွေကသာကျမတို့အမျိုးသမီးထုအတွက်အရေးကြီးသည့်လှုပ်ဆောင်မှုတွေဖြစ်ပါလိမ့်မယ်။အခုတော့မြမဆိုတာလွတ်လပ်ခြင်းနဲ့အတူပြည်သူတွေဘဝကလမ်းပြောင်နေသလိုစားလို့လည်းမလုံခြုံ၊အိပ်လို့လည်းရဲရဲဝံ့ဝံ့မအိပ်ရဲ၊သွားလို့လည်းကြီးလန့်စားစားသွားလာနေကြရတဲ့ဘဝတွေပါ။မြမဆိုတဲ့အော်ဟစ်ငိုကြေးသံများနဲ့အတူဘာကိုများကိုစားပြုပြီးအသက်တွေပေးနေကြရတဲ့ဆိုတာပြည်သူတွေသိဖို့လိုပါတယ်။ကျမတို့မြန်မာပြည်သူတွေဟာယနေ့အချိန်မှာရင်းခုန်စရာဆိုလို့ညှို့မြောက်ခြင်းဆိုတဲ့အာဏာရှင်အကြမ်းဖက်ဖက်စစ်တပ်ကိုဝိုင်းဝန်းတော်လှန်မှုမှာပါဝင်ပေးဖို့ကလွဲလို့အခြားသောအပျော်တွေနဲ့ဖုံးကွယ်ဖုံးလွှမ်းသွားတာမျိုးမဖြစ်ကြရအောင်အထူးဂရုပြုကြဖို့လိုပါတယ်။ကျမတို့တော်လန်ရေးကိုကိုစားပြုသူအများစုသောအမှုပညာရှင်များမှလည်းယနေ့အချိန်ထိနိုင်ငံကုံဆောင်သည့်တမကထက်မြက်သူများရဲရင့်ကြက်သားသူများလို့ဆိုရင်ရပါတယ်။ဒီအတွက်ပြည်သူများမှမိမိနိုင်ငံရဲ့လက်ရှိအခြေအနေအနေအထားကိုလက်ခံနိုင်တဲ့တတိရှိဖို့လိုပါတယ်။မြမဆိုတဲ့ခေါင်းစဉ်အောင်မှာလူမျိုးဘာသာမတူကွဲပြားမှုပါမကျန်ကိုစားပြုနိုင်ဖို့ကအတော်ကိုခက်ခဲတဲ့အချက်ပါအခုလိုအခက်ခဲတွေကိုကြော်ဖြတ်နိုင်မှသာမြမဆိုတဲ့ကြွေးကြော်သံကကဘာကိုလွှမ်းမိုးနိုင်မှာဖြစ်ပါတယ်ဒီအတွက်ပြည်သူတွေအားပေးတာနဲ့ဂုံပြုတ်ခံရတာမတူတာကိုခွဲခွဲခြားခြားသိဖို့လဲလိုပါတယ်အခုလိုတော်လန်ရေးကာလမှာပြည်သူကအားပေးဂုံပြုတ်ချီးမွမ်းကြတယ်ဆိုတာတကယ်ကိုထိုက်တန်လို့ပြည်သူကပေးတဲ့ဆုလက်တွေပါခုတစ်ပတ်မှာမြမမျိုးသမီးသူကိုကိုစားပြုနိုင်တဲ့ဒေါ်ရွတ်နုအောင်ကိုအီတလီနိုင်ငံကနေလူခွင်ရေးစုချီးမြှင့်ခံခဲ့ရတဲ့ဆိုတဲ့သတင်းကိုဖတ်ရှုရခြင်းကျမအတော်ကိုဂုဏ်ယူဝမ်းသာမှုဖြစ်ခဲ့ရပါတယ်။တစ်ဖက်မှာလည်းအလုံကျန်းတဲ့ထောင်နှံကြခန်းနေရတဲ့ဒေါ်ရွတ်နုအောင်ရဲ့ပညာပြည်သူပေါ်ထားတဲ့စိတ်ထားမှန်ကန်တဲ့လမ်းကြောင်းပေါ်မှာရှေ့နေတယောက်ရဲ့တံမိုးကြီးလာတဲ့နေ့ရက်တွေကိုထောင်ထဲမှာကုံဆုံးနေရတာကတော့စိတ်မကောင်းဖြစ်ရတာပေါ့အဲ့လိုစိတ်မကောင်းเสียဖြစ်ရများကအခုလိုအချိန်မှာပြည်သူတွေပေါ်ထားတဲ့ဖက်စစ်အကြမ်းဖက်စစ်သားများရဲ့အနိုင်ကျင့်မှုများကဘယ်အကြောင်းအရာများကမှခြေဖြတ်ပစ်နိုင်ကြမှာမဟုတ်ပါဘူးဘူးဒလင်မှာရှိနေတဲ့စီပါရွာမှာရရဆက်ဆက်ကောင်းဖြတ်တက်ခံခဲ့ရတဲ့ပြည်သူတွေရဲ့ဘဝကဘယ်လိုများသူတို့ရဲ့ဘဝတွေကိုရှင်တန်ခွင့်မရအောင်ညီကုန်းချုပ်လိုက်တာပါလေဒီအတွက်မြမလို့အော်ဟစ်နေသူများကလည်းပြည်သူကိုလွတ်မြောက်ခွင့်ရဖို့လုံမပေးနိုင်ဘူးဆိုတာလက်တွေ့ပါပဲပြည်သူတွေရဲ့ပျော်ရွှင်မှုစိတ်အာဟာရဆိုတာကလည်းငွေကြေးနဲ့တူပျောက်ကွယ်ဆုံးရှုံးသွားမှာပါ ဘယ်လုံမှာပဲဖြစ်ဖြစ်လူဆိုတဲ့လူသားအတိုင်းကမိမိနဲ့ထိုက်တန်တဲ့အမှတ်အသားကြီးသူတွေပေးအပ်တဲ့ဂုဏ်ပြုတဲ့ပန်းစည်းတွေကိုလိုချင်ကြတာကြီးပါပဲ။အခုလာမယ့်ရက်တွေမှာကျမတို့ပြည်သူတွေတယောက်မတန်ပန်းစည်းတွေကိုကြိုတင်စီထားကြမယ်။အောင်တပြေဆိုတာလူတိုင်းအတွက်အပန်းမကြီးတဲ့ဈေးမကြီးတဲ့ပန်းမှာပြည်သူတိုင်းကပြည်သူကိုကိုစားပြုသူမြည်သူကိုမဆိုလွတ်လပ်စွာပန်းစည်းလေးပေးပြီးအာရပါရဖက်ငိုခွင့်ရီခွင့်ရှိတဲ့အချိန်ကာလစီကိုကျမတို့ပြည်သူတွေစီလုံးညီညွတ်စွာနဲ့သွားကြမယ်။အဲ့နဲ့ရက်ကလေးကိုကျမတို့ပြည်သူတွေတက်ညီလက်ညီမလျှော့သောဆွဲတတ္တိတွေနဲ့အာနာရှင်ကျွန်းတစုကိုခုခံကြမယ်။မြမဆိုတဲ့စာသားကိုလွတ်လွတ်လပ်လပ်နဲ့အော်ပြီးခုံကညူတူးကြမယ်။မြမပြည်သူတွေကယနေ့ချိန်မှာလူခွင့်ရင်းနဲ့လွတ်လပ်ခြင်းနဲ့အတူနိုင်ငံရဲ့လက်ရှိအခြေအနေကိုမြင်တက်မှသာကျမတို့လူချင်းသည့်ပန်းနိုင်ဖြစ်သည့်ဒေါ်လန်ရေးဤအောင်မြင်မှုအလကဘာကိုတည်ဆောက်နိုင်ကြမယ်ဆိုတာဤမျိုးသမီးကန္နာလေးမှပြည်သူများအတွက်မျှဝေလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
ချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်
ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio MNG ဖြစ်ပါရှင်။အရေးတော်ပုံအောင်ရမည်။